ရိတ်စားအုပ်ချုပ်မှုအောက်ကနေလွတ်မြောက်လို့တဲ့မြောက်အမေရိကကိုလိုနီ73ခုကဒေါ်လာရေးစစ်ပွဲကို1985ခုနှစ်မှာစတင်ခဲ့ပြီးတဲ့နောက်1986ခုနှစ်ဇူလိုင်လ2ရက်နေ့မှာအဲဒီကိုလိုနီ73ခုကကိုယ်စားလှယ်တွေဖီလာဒယ်ဖီးယားမြို့မှာစုဝေးကျင်းပတဲ့ Continental Congress ညီလာခံကနေလွတ်လပ်ရေးရယူဖို့မဲခွဲဆုံးဖြတ်ခဲ့ကြပါတယ်။နှစ်ရက်အကြာဇူလိုင်လ4ရက်နေ့မှာတော့ Thomas Jefferson ပြင်ဆင်ရေးဆွဲတဲ့လွတ်လပ်ရေးနေ့ကြေညာစာတမ်းကိုအတည်ပြုခဲ့ကြပါတယ်။ဒါကြောင့်1986ခုနှစ်ဇူလိုင်လ4ရက်နေ့ကို American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အဖြစ်သတ်မှတ်ပြီးတော့ American တွေပျော်ပွဲရွှင်ပွဲတွေဆင်နွှဲလာခဲ့ကြတာပါ။ဝါရှင်တန်မြို့တော်မှာဆိုရင်လဲသီဆိုဖျော်ဖြေပွဲတွေမီရှူမီပန်းဖောက်ပွဲတွေကျင်းပပါတယ်1940ခုနှစ်ကစလို့ပြည်ထောင်စုအစိုးရကလွတ်လပ်ရေးနေ့ရုံးပိတ်ရက်အဖြစ်သတ်မှတ်ပေးထားတဲ့အတွက်ဒီနေ့မှာအမေရိကန်မိသားစုတွေစုဝေးတွေ့ဆုံကြချက်ပြုတ်စားတောက်ကြတာကလည်းအစဉ်အလာတစ်ခုလိုဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာလူမျိုးပေါင်းစုံဘာသာပေါင်းစုံလာရောက်အခြေချနေထိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းနိုင်ငံသားတိုင်းကိုတန်းတူအခွင့်အရေးခံစားခွင့်ပေးထားပါတယ်အမေရိကန်ပြည်ထောင်စုဖွံ့ဖြိုးတိုးတက်စေဖို့လာရောက်အခြေချနေထိုင်သူတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေအများကြီးပါတယ်လို့ပြည်သူ့အခွင့်အရေးလှုပ်ရှားသူတွေကအမြဲထောက်ပြကြပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့အမေရိကန်နိုင်ငံသားမြန်မာတွေရဲ့အမေရိကန်လွတ်လပ်ရေးရဲ့အနှစ်သာရကိုဘယ်လိုမြင်တယ်လဲ၊ခံစားတယ်လဲဆိုတာသိရအောင်လို့အမေရိကန်နိုင်ငံသားမြန်မာတချို့ကိုမေးကြည့်ပါတယ်။အရင်ဆုံးမြန်မာအမေရိကန်လူမှုရေးအသင်း BACR ရဲ့ဘုတ်ဖွဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းကာရဲ့လွတ်လပ်မှုအမြင်ကိုနားဆင်ကြည့်ပါ
လွတ်လပ်ခြင်းလွတ်လပ်မှုနဲ့တိုးတက်မှုပျော်ရွှင်မှုဆိုတာဒီချိတ်ဆက်ဒွန်တွဲပါနေတယ်ဆိုတဲ့ဟာကိုကျွန်တော်တွေ့ရပါတယ်အရင်ဝမ်းသာပါတယ်တချို့နေရာတွေမှာအသားရောင်ခွဲခြားမှုတို့ဘာသာရေးနဲ့နဲ့ဖြစ်နိုင်လို့ရှိချင်ရှိမယ်ဒါပေမဲ့ဒါကတော့မပြောပါလောက်တဲ့ဟာလို့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုတစ်ခုလုံးနဲ့ရှင်းတဲ့အခါမှာတော့အဲ့လိုသုံးသပ်တယ်ဒီ1962အထိလောက်ကတော့ဒီအမေရိကန်ပြည်ထောင်စုမှာလဲအသားရောင်ခွဲခြားမှုအမျိုးမျိုးရှိခဲ့တယ်ဒါပေမဲ့ civil rights movement ဒီတန်းတူညီမျှအရေးတိုက်ပွဲတွေ1962ကျော်လာတဲ့အခါကျတော့အများကြီးဒီမှာဖိနှိပ်ထုတ်ချက်မှုလူသားစာခွဲခြားမှုအသားရောင်ခွဲခြားမှုတွေကြားမှခွဲခြားမှုတွေမရှိဘူးလို့ကျွန်တော်သုံးသပ်ပါတယ်ဒီရင်ဒီမှာဆိုလို့ရှိရင်အခုဒီလိန်ပေါ့နော်ဈာမအာ LGBTQ အဲ့ဒီအခွဲခြားမှုလည်းတဖြည်းဖြည်းရော့ပါလာတယ်လို့ယူဆပါတယ်ဒီကဘာနဲ့ချီရင်တော့ဒီအမေရိကန်ပြည်ထောင်စုကတကယ်ကိုလွတ်လပ်ရေးအရသာကိုပြည်ပြဝဝခံစားနေရတဲ့တိုင်းပြည်ဒီသူ့ရဲ့ပြည်သူပြည်သားတွေကလည်းလွတ်လပ်ရေးအပြည့်အဆင့်သာရကိုအပြည့်ဝခံစားရတယ်လို့ကျွန်တော်မြင်ပါတယ်
လွတ်လပ်မှုကိုတန်းတူခံစားခွင့်ရှိတာကြောင့်တယောက်နဲ့တယောက်အပြန်အလှန်လေးစားမှုအပေါ်ပိုအလေးထားကြတယ်လို့မြင်သူကတော့မစ္စရီပြည်နယ်ကိုလံဘီယာမြို့မှာနေထိုင်တဲ့မတ်ဝေပါ
လွတ်လပ်မှုအရသာဆိုတာကတော့လူတူဦးချင်းရဲ့ကိုယ်ပိုင်အခွင့်အရေးတွေဖြစ်တဲ့သူတစ်ပါးကိုထိခိုက်နှံ့နာမှုမရှိစေဘဲနဲ့လွတ်လပ်စွာပြောဆိုခွင့်တွေးခေါ်ခွင့်ရေးသားခွင့်ကိုယ်ကွယ်ခွင့်စသဖြင့်အရာတွေကိုစိုးရိမ်ပူပန်ထိတ်လန့်ကြောက်ရွံ့နေစရာမလိုဘဲနဲ့လှုံ့ဆော်နိုင်တာဖြစ်တယ်လို့ယူဆတယ်အဲ့လိုအခွင့်အရေးတွေကိုလေလူတယောက်တည်းအတွက်မဟုတ်ပဲနဲ့အများပြည်သူအားလုံးတန်းတူအခွင့်အရေးအနေနဲ့ရနိုင်ကြတဲ့ဟာလွတ်လပ်မှုရတာစစ်စစ်ဖြစ်တယ်လို့လေဟိုမြင်နေအခုအမေရိကန်နိုင်ငံသားခံယူလိုက်တဲ့သူတယောက်အနေနဲ့ဥပဒေအတွင်းမှာနေထိုင်နေမယ်စီကံလိုက်နာမှုရှိနေမယ်ဆိုလို့ရှိရင်ကိုယ်စိတ်ထဲမှာလုံခြုံမှုရှိတယ်ဥပဒေကကိုယ်ကိုကာကွယ်နေတယ်ဆိုတဲ့စိတ်ကအပြည့်ဝယုံကြည်မှုရှိနေပြီးတော့စိတ်ထဲမှာလွတ်လပ်တယ်ပေါ်ပါတယ်ကိုနေနေတဲ့မြို့လေးမှာဆိုလို့ရှိရင်လူတွေကတယောက်နဲ့တယောက်အပြန်အလှန်လေးစားမှုရှိကြတယ်ခွဲခြားမှုအရန်ကိုနည်းပါတယ်အဲ့လိုမျိုးဆိုတော့ကိုကမျိုးသူမျိုးသားတွေနဲ့အားလုံးနှီးတူပဲလွတ်လပ်မှုရတာကိုအပြည့်အဝခံစားနေပါတယ
် Maryland ပြည်နယ် Glen Burnie မြို့မှာနေထိုင်တဲ့ကို M2 အောင်ကလည်းပဝင်းချင်အတိုင်းဝိုင်းအစိုးရအထီးကိုဖြစ်စေခြင်းတို့ပြောပိုင်ခွင့်လုပ်ပိုင်ခွင့်ရှိတဲ့လွတ်လပ်မှုကိုခံစားရတယ်လို့ပြောပါတယ်
။အမေရိကန်မှာနေတဲ့လူသားတယောက်အနေနဲ့လွတ်လပ်ခွင့်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီမှာတော့ကိုချစ်ချင်တဲ့အရာတစ်ခုပေါ့နော်။ဥပမာကိုပြောချင်တဲ့အရာတစ်ခုကိုရဲ့ခံစားချက်ကိုရဲ့ပျော်ရွှင်မှုပဲဖြစ်ဖြစ်ကိုဘဝရဲ့တိုးတက်မှုပဲဖြစ်ဖြစ်အဲကိုကလည်းကိုစူးစမ်းပြီးတော့မှလွတ်လပ်ပြောဆိုခွင့်ရှိတယ်။ဥပမာအစိုးရအနေနဲ့ဆိုင်တဲ့နိုင်ငံနဲ့ဆိုင်တဲ့စတိတ်တွေနဲ့ဆိုင်တဲ့အရာတွေကိုလည်းပြောချင်တယ်ဆိုလို့ရှိရင် ကိုယ့်ရဲ့ရင်ထဲကနေရှိတဲ့ဟာတွေကိုထုတ်ပေါ်ပြောဆိုခွင့်ရှိတယ်။ဒီနိုင်ငံမှာကနောက်တစ်ခုကလွတ်လပ်ခွင့်ဆိုပေမဲ့လည်းကျွန်တော်တို့ကအစည်းနဲ့ကမ်းနဲ့နေတဲ့လွတ်လပ်ခွင့်မျိုးပါလို့ဟိုဘယ်လိုပြောမလဲ။လက်လွတ်စပယ်ပေါ့နော်။အဲ့လိုမျိုးလွတ်လပ်တာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့လွတ်လပ်ခွင့်ကအစည်းနဲ့ကမ်းနဲ့အဲ့လိုမျိုးစနစ်တကျလေးနဲ့အဲလွတ်လပ်တဲ့ရတာအဲ့လိုမျိုးကျွန်တော်အနေနဲ့ခံစားရပါတယ်လို့ဒါကြောင့်ကိုယ့်ရဲ့ဘဝရှိရေးတိုးတက်ဖို့ပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်ကိုယ်နဲ့ဆက်ဆိုင်တဲ့ပတ်ဝန်းကျင်တွေလူမှုအဖွဲ့အစည်းတွေဒါမှမဟုတ်အစိုးရတရက်တိုးတက်ဖို့အတွက်ဆိုလို့ရှင်လည်းဒီလိုမျိုးကိုယ်အနေနဲ့အကုန်လုံးကိုကိုယ်စိတ်ထဲမှာရှိတာကိုဖြစ်ချင်တာတွေပြောလို့ရတယ်လုပ်လို့ရတယ်အဲ့ဒီအတွက်ကြောင့်မလို့ကိုစူးစမ်းတယ်ဆိုလို့ရှင်လည်းစူးစမ်းသလောက်ကျွန်တော်တို့အနေနဲ့အောင်မြင်မှုတွေရတယ်အဲ့ဒါကိုကျွန်တော်တွေးရပါတယ်လို့
2018ခုနှစ်မှာကြာရောက်တဲ့ American ပြည်ထောင်စုရဲ့242နှစ်ပြည့်လွတ်လပ်ရေးနေ့ကို American ပြည်သူတန်းတဲ့ချီဆင်နွှဲနေကြချိန်မှာလွတ်လပ်ရေးနေ့အခမ်းအနားတွေလုံခြုံမှုရှိစေဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်သူတွေကလည်းလုံခြုံရေးအစီအစဉ်တွေကိုစက်မှတ်ဆောင်ရွက်နေကြပါတယ်ရှင်။